အလုဒမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝန်ကြီးဌာနနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်ကြတဲ့ UNHCR UNDP တို့ပြီးခဲ့တဲ့ဇွန်လ6ရက်နေ့ကအစိုးရနဲ့ MOU လက်မှတ်ရေးထိုးခဲ့တာပါအခုလိုဒုက္ခသည်တွေကိုလက်ခံရမှာနိုင်ငံအတွက်ထိခိုက်နစ်နာမဲ့အသုံးအနှုန်းတွေပါဝင်နေတယ်လို့လူမှုကွန်ရက်သတင်းတွေအရစစ်စစ်တွေ့ရှိရတယ်ဆိုပြီးနိုင်ငံရေးပါတီ23ခုရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါ့အပြင်ရခိုင်ပြည်နယ်မောင်နှောဒေသအကြမ်းဖက်ဖြစ်စဉ်တွေနဲ့ပတ်သက်ပြီးလုံခြုံရေးတပ်ဖွဲ့တွေရဲ့လုပ်ငန်းစဉ်တွေကိုစုံစမ်းစစ်ဆေးဖို့ပြည်ပအားကိုပြီးဆောင်ရွက်မဲ့ကိစ္စတွေကိုအထူးသတိထားစောင့်ကြည့်ကာကွယ်ကြဖို့အချိန်ရောက်နေပြီလို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်အခုလိုကြေညာချက်ထုတ်ပြန်ရတာနဲ့ပတ်သက်ပြီးပြည်အောင်သူကြခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီရဲ့ဗိုလ်အလုံးမှုဆောင်ကော်မတီဝင်ဦးသိန်းထွန်းဦးကအခုလိုပြောပါတယ
်နိုင်ငံကဘီအားပေးမှုကြောင့်မလို့ကျွန်တော်တို့နိုင်ငံတကာကပုံကိုယ်တွေတယောက်ပြီးတယောက်တပွဲတပွဲလက်ခံသွားတဲ့အားမှာဒီဘီအားရော့ကျသွားတဲ့ဆိုတဲ့ဟာမရှိဘူးခုပြီးတစ်ခုတိုးလာတာပဲရှိတယ်အထုတ်ကြအာဏာကိုထိပါလာတယ်လို့ကျွန်တော်တို့မြင်တယ်ကိုပြည်သူကြီးကိုဟာကိုကိုယ့်ရဲ့စီမံခန့်ခွဲပိုင်ခွင့်နဲ့ပဲလှုပ်ဆောင်တာတင့်တော်တယ်ဆိုပြီးတော့ဒါကျွန်တော်တို့ကဒီလိုမြင်ထားပါတယ်ဗျမိမိတို့ရဲ့ထုတ်ချအာဏာကိုမိမိတို့ရဲ့ကံကြမ္မာမိမိတို့ပြည်တွင်းမှာသာဖန်တီးခွင့်ရှိတယ်ဆိုပြီးတော့ဒီလိုရှုမြင်ချက်နဲ့နိုင်ငံတော်နဲ့နိုင်ငံသားများအတွက်ကိုဒါလိုအပ်တဲ့ထုတ်ပြန်ချက်များကိုဆက်လက်ပြီးတော့ထုတ်ပြန်သွားမှာဖြစ်ပါတယ
်ရခိုင်ပြည်နယ်ရေးမျက်ခြေမပြတ်စောင့်ကြည့်နေကြတဲ့နိုင်ငံရေးပါတီအဖွဲ့အစည်းတွေနဲ့ရဟန်းရှင်လူပြည်သူတွေကလည်း MOU ပါအကြောင်းအရာတွေကိုအတိပေးရှင်းလင်းပေးဖို့အစိုးရထံတောင်းဆိုနေကြတယ်လို့လည်းကြေညာချက်ထဲမှာထည့်သွင်းပါရှိပါတယ်အဲ့ဒီကြေညာချက်ကိုပူးတွဲထုတ်ပြန်တဲ့အထက်မှာပါဝင်တဲ့အမျိုးသားဒီမိုကရေစီပါတီတဲ့ရဲ့ဥက္ကဋ္ဌဦးသိန်းညွန့်ကအခုလိုရှင်းပြပါဗျ။
ဝင်လာတဲ့နိုင်ငံကိုထွက်သွားသူများဆိုတဲ့ဝေါ်ဟာရနဲ့ပတ်သက်ပြီးတော့အဲ့ဒီမှာ Survivor ပါလာလေလို့เนาะလူမှုကရေးတွေမှာပါလာပေါ့။ဆိုပါတော့အခုဝင်လာတဲ့ကိုထွက်သွားတယ်ဆိုတာတော့တချို့ကအာစာအကြမ်းဖက်ဖို့ဝင်နေ။တချို့ကအာစာအကြမ်းဖက်ဖို့ဝင်လို့ကူညီတဲ့လူတွေ။เนาะရာသူမှုတစ်ခုကိုကျူးလွန်လို့ထွက်သွားလာ။အခုကတခြားထွက်သွားတဲ့လူတွေရတယ်မြန်မာနိုင်ငံဥပဒေကတော့ဒီမြန်မာနိုင်ငံမှာတကရာဖြစ်ရင်အင်္ဂလာပြုလို့ရရင်ပြုလို့ရတဲ့လူဖြစ်အောင်နိုင်ငံတော်တစ္ဆာပေါက်တဲ့နိုင်ငံတော်တစ္ဆာကိုတည့်ရင်တွေထွက်ပါလေပုံစံမျိုးတော့ဥပဒေမှာသတ်မှတ်ထားတာရှိတယ်။နောက်တစ်ခုကသူတို့ဟိုရောက်တဲ့အခါမှာလည်းတော့ဒီကုလသမဂ္ဂပါဝင်တော့နိုင်ငံတကာပေးစာထောက်ပံ့စာတွေယူခဲ့ပြီးတော့တော့သူတို့ဒီကခွင့်ရည်ကိုရလို့သွားတာတွေလည်းတွေ့ရတယ်။အဲ့ဒီမှာစကလုံးချုပ်ဆိုတဲ့အခါမှာဥပဒေကြောင့်ဆိုင်ရာကြအငင်းပွားပွဲရဒုမုတ်ပြဿနာရှုပ်ရေးစရာသကလုံးမျိုးဆိုရင်တော့နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစုပေါ်ထိခိုက်နေတာလေလို့ကျွန်တော်23ပါတီကယူဆတယ်အဲ့ဒီစာချုပ်တွေကိုပုံဝင်လင်းလင်းတိုင်းလူစီသားတွေကိုချပြဖို့လိုအပ်တယ်စာချုပ်မှာပါတဲ့ဝေါ်ဟာရကိုပြလို့ရှိရင်အခုလိုတော့ဒီမင်းမထုတ်စရာကိစ္စတွေမပေါ်ဘူးပေါ့
အစိုးရအနေနဲ့ရခိုင်ပြည်နယ်အရေးဆောင်ရွက်ရမှာကိုဖီအာနန်ဦးဆောင်တဲ့ကော်မတီရဲ့အကြံပြုချက်တွေကိုလည်းလှုပ်ဆောင်နေသလိုထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက်မြေပြင်အနေအထားရလှုပ်ဆောင်နေတာဖြစ်ပါတယ်။အခုလိုအရေးကိစ္စတွေဖြေရှင်းရမှာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ရတာနဲ့ပတ်သက်ပြီး UEHRD လို့ခေါ်တဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာထောက်ထားမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်းအဖွဲ့ကလှုပ်ဆောင်နေတာကိုလည်းတွေ့ရပါတယ်။လူမှုဝန်ထမ်းကစားရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဒေါက်တာအောင်သူရင်ကတော့အခုလိုပြောပြပါတယ်
အဲ့တော့လောလောဆယ်ကတော့ကျွန်တော်တို့ဘက်ကအစင်းသင့်ရှိနေပါတယ်လို့ပဲကျွန်တော်ပြောလို့ရပါပေါ့နော်ဟိုပြန်လက်ခံတာကလည်းကျွန်တော်တို့ကတော့စနစ်တကျပေါ့နော်တေးချာစီစစ်ပြီးမှပဲလက်ခံပါပေါ့ပြောလို့ရတော့ပြောရရင်တော့ညှိနှိုင်းမှုတွေလုပ်နေပါတယ်ခင်ဗျအဒီအရဟိုအကောင့်တွေပေါ်ဖို့ကိစ္စတော့ကိုလေဘယ်တော့လောက်ဆိုတော့ကျွန်တော်နည်းနည်းလေးဟိုဟိုမဖြစ်သေးဘူးထင်ပါတယ်ကျွန်တော်ပြောနိုင်တာကတော့အဲ့ဟိုအတွက်ကိုညှိနှိုင်းမှုတွေကျွန်တော်တို့ရှိနေပါတယ
်ရခိုင်ပြည်နယ်အရေးမှာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေမှုတွေကထိရောက်တဲ့လှုပ်ဆောင်ချက်တွေဖြစ်ရလားဆိုတာကိုအစိုးရအနေနဲ့စဉ်းစားစေချင်တယ်လို့ရခိုင်ပြည်နယ်စစ်တွေမြို့ကလူမှုအဖွဲ့အစည်းများကိုစားပြုကော်မတီရဲ့နိုင်ငံဦးတာဘွင့်ကအခုလိုပြောပါတယ
်ကျွန်တော်တို့အတွက်အကျိုးရှိတယ်ခိုင်တဲ့ကာပါဖြစ်တယ်ဆိုရင်ထောက်ခံတာပဲတကယ်တကယ်ဒီမိုကရေစီအစိုးရဆိုရင်တော့ပြပြနေလေဒါ USDP ကပြောလို့ဘယ်သူကပြောလို့မဟုတ်ဘူးသူတို့ကဒီမိုကရေစီလို့နာမည်ခံထားတယ်မလား UNHCR တို့ UNDP တို့ကကျွန်တော်တို့ဒီဘက်မှာလည်းပဲဟိုဗါလဲနိုင်ငံသားဖြစ်နိုင်ခွင့်ရှိတဲ့လူတွေကိုအရင်ကောက်နေတဲ့ဒါသူတို့လုံးဝမဟုတ်ပဲဗျဒါနိုင်ငံတနိုင်ငံရဲ့နိုင်ငံသားဖြစ်မှုမဖြစ်မှုနိုင်ငံမှတ်ဖို့နဲ့ပြည်တယ်ဆိုတော့သူ့နိုင်ငံနဲ့သူ့ရဲ့သူ့ပါဝင်နဲ့သူလုပ်တာပဲအဲ့ဒီဟာတွေကအစိုးရကဟိုပြောညာပြောညာလုပ်နေလို့ဒါဟိုဘက်ကလည်းမထီမင်းမြင်လုပ်လာတဲ့သဘောလို့ကျွန်တော်ကအဲ့လိုပဲမြင်တယ်ကော်ဖီအနေကောင်းမရှင်ကြတဲ့ကျွန်တော်ကလက်မှတ်မခံဒီစဘာပြည်သနာနိုင်ငံတကာပြည်သနာဆီအောင်လုပ်ပြီးတော့ကိုယ့်အကိုမနိုင်တော့ဘူးအဲ့ဒီအဆင်ရောက်ရတယ်ဒီပြည်သနာကရခိုင်နေဆင်းရဲလို့ကလာတွေဆင်းရဲလို့ပြည်သနာဖြစ်တာမဟုတ်ဘူးတခိုင်းဒီရဲ့နယ်မြေကိုကလာတွေကလာပြီးလုနေတာဆိုအဲ့ဒီဟာကိုကျွန်တော်တို့ဘလို့လို့ပြခံနိုင်လဲအေဂျင့်ဘုဆိုတာကရခိုင်နယ်မြေခံနေနဲ့နှင်းနိုင်နိုင်လုံးမှာတော့အေရှာမှာ ဒါလူမျိုးတစ်မျိုးနဲ့တစ်မျိုးကဗဟဇာရဖြစ်တယ်ဆိုတာဖြစ်စေတဲ့ဒီနဲ့လို့လို့မရဘူ
းရခိုင်ပြည်နယ်ကလူမျိုးစုအရေးကိုနိုင်ငံတကာကစောင့်ကြည့်ဝေဖန်ဖိအားပေးနေတယ်လို့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းဖို့ဖွံ့ဖြိုးဖို့ပြဿနာတွေကိုဖြေရှင်းဖို့ရမှာအခုလိုနိုင်ငံတကာအဖွဲ့အစည်းတွေကငွေအားပညာရှင်တွေရဲ့အားတွေနဲ့အစိုးရကဖိတ်ခေါ်ဖြေရှင်းတာတွေဟာထိရောက်တဲ့ဖြေရှင်းမှုတွေဖြစ်ပါမလားဆိုတာစောင့်ကြည့်ရမယ်လို့ဝေဖန်ထောက်ပြကြပါတယ်ခင်ဗျာ